Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်ဇူလိုင်လ2ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16.25နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါယူကရိန်းရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးဝါဒတွေအပေါ်ယူကရိန်းဆိုရကစစ်စင်ရေးတဲ့တခုဆင်နွှဲလိုက်ပါတယ်ဟောင်ကောင်မှာဒီမိုကရေစီဆန္ဒပြကြသူ900ကျော်ကိုရဲတွေကဖမ်းဆီးလိုက်ပါတယ်တခါမနေ့ကရုံးရင်ဆက်ခတ်မှုတွေဖြစ်ခဲ့တဲ့မန္တလေးမြို့မှာတော့လူချိုးရေးတပ်ဖွဲ့တွေကကြားဝင်ထိန်းသိမ်းခဲ့ပြီးတဲ့နောက်ဒီကနေ့အခြေအနေပြန်လည်တည်ငြိမ်စားပြုလာပြီလို့ဒေသခံအာဏာပိုင်တွေနဲ့မြို့ကန်တွေကပြောပါတယ်ဒီလိုမျိုးထိတ်တန့်မှရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြီးညံ့နဲ့အတူပြောပြပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေကြေညာပြီးမှတော့မန္တလေးမြို့ကဘာသာရေးပဋိပက္ခရေးရဲ့နောက်ဆုံးအခြေအနေရရက်ကိုအရင်ဆုံးစူးစီးတင်ပြပေးမှာပါဒီနောက်မှာတော့မြန်မာအစိုးရတပ်အပါဝင်တိုင်းရင်းသားလက်နက်ကိုင်တပ်တွေဟာကလေးစစ်သားအသုံးပြုနေကြဆဲဆိုပြီးတော့ကလေးငယ်များနဲ့လက်နက်ဆွဲကိုင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုလိုက်ပါတယ်
We have 23 situation of concern, 17 on the agenda of the Security Council and 6 other situation.
ဒီလိုအခြေအနေနဲ့အတူဒီအခြေအနေပေါ်မှာလက်နက်ကင်တပ်ဖွဲ့များရဲ့တုံ့ပြန်ချက်တွေကိုလည်းတစုတစည်းတည်းတင်ပြပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့ကကြီးညာပေးကြပါအောင်ရှင
်။ယူကရိန်းသမ္မတကကြေညာထားတဲ့တစ်ဖက်သက်ဖြစ်ခဲ့ရစေရည်တက်တန်းကုန်သွားပြီးနိုင်ပိုင်းအတွင်းမှာပဲနိုင်ငံရှိပိုင်းကရုရှားလိုလာတဲ့တီးခြားခွဲထွက်ရေးဝါဒတွေအပေါ်ယူကရိန်းဆိုရကစစ်စီရေးတဲ့တစ်ခုအင်္ဂါနေ့ကစတင်လိုက်ပါတယ်။အရှိပိုင်းကဒေါနစ်စ်မြို့တွင်းနဲ့ပတ်လည်မှာဒီအင်္ဂါနေ့မနက်ပိုင်းကတိုက်ပွဲတွေဖြစ်ခဲ့တာပါ။ယူကရိန်းဆိုရနဲ့ခွဲထွက်ရေးဝါဒတွေအကြမခိုင်မာတဲ့အဖြစ်ခက်ရစေချက်တက်တန်းကုန်ဆုံးအပြီး၈နာရီအကြာအဲဒါလိုတိုက်ပွဲတွေဖြစ်တာပါ။ယူကရိန်းအရှိပိုင်းတပုံတွေကိုရုရှားကလက်နက်ခဲရထောက်ပံ့နေတဲ့ဆိုပြီးအမေရိကန်နဲ့ဥရောပမဟာမိတ်တွေကစွပ်စွဲထားတာပါအပြစ်ခတ်ကျင်ရစဲတဲ့ကျင်နာချက်ကိုတတ်တန်းတိုးနိုင်မဲ့တိုးစီနိုင်မဲ့ဒီပြိပခအရှိန်ရော့သွားစေရေးလှုပ်ဆောင်ဖို့ရကိုရုရှားကြောထောက်နောက်ခံပေးထားတဲ့တပုံတွေကညင်ခဲ့တဲ့အပေါ်မှာသူ့အနေနဲ့အထူးပဲစိုးရိမ်မိတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကိုအင်္ဂါနေ့မှာတယ်လီဖုန်းကနေတဆင့်ပြောခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်ဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကတော့တိုက်ပွဲတွေပြန်ဖြစ်တဲ့အပေါ်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကိုတိုက်ရိုက်အပြစ်တင်ပြောဆိုခဲ့ပါတယ်။အပြစ်ရတက်တန်းတူဖို့မစ္စတာပိုရိုရှန်ကိုကိုသူမပြောနိုင်ခဲ့ဘူးလို့မစ္စတာပူတင်ကပြောပါတယ်ရှင်
။မွတ်စလင်အမျိုးသမီးတို့ရဲ့ခေါင်းမီးခြုံနှားနဲ့အခြားမျက်နှာမပေါ်အောင်ဖုံးအုပ်ထားတဲ့ဟာတွေအားလုံးကိုပြင်သစ်ကတားမြစ်လိုက်တဲ့အပေါ်ဥရောပလူ့အခွင့်အရေးတရားရုံးကထပ်မံအတည်ပြုလိုက်ပါတယ်။ Strasbourg မြို့တရားရုံးကအဲ့ဒီတရားတားမြစ်ချက်ဟာဘာသာရေးလွတ်လပ်ခွင့်ကိုချိုးဖောက်ခြင်းမရှိဘူးလို့ဆုံးဖြတ်ပါတယ်။နောက်ပြီးပြင်သစ်အစိုးရရဲ့လူတွေကိုအတူတကွပူးတွဲနေထိုင်နိုင်ဖို့လှုံ့ဆော်ခြင်းနဲ့ဆန္ဒဟာကြိုးကြောင်းစီလျော်တဲ့အကြောင်းပြချက်ဖြစ်တယ်လို့ပြောပါတယ်။ပြင်သစ်မွတ်စလင်အမျိုးသမီးတအူးကဒီတားမြစ်ချက်အပေါ်တရားစွဲဆိုခဲ့တာပါ။အဲ့ဒီအမျိုးသမီးရှေ့နေကခေါင်းမီးချုံဟာသူ့ရဲ့ DNA လိုပဲသူ့ရဲ့အမှတ်အသားတစ်ခုဖြစ်ပါတယ်လို့ကြိုးကြောင်းပြခဲ့ပါတယ်
။ We are not surprised by the judgment. She did expect to succeed on some aspects.
ကျွန်တော်တို့အဲ့ဒီဆုံးဖြတ်ချက်အတွက်မအံ့ဩပါဘူး။ဒါပေမဲ့သူကတချို့ကိစ္စတွေမှာအောင်မြင်မှုမျှော်လင့်ခဲ့ပါတယ်။ဥပမာဒီတားမြစ်ချက်တက်ရောက်တဲ့အတိုင်းအတာနဲ့အားလုံးကိုတားမြစ်ထားသလားဆိုတာပါ။ဒါပေမဲ့အခုဆုံးဖြတ်ချက်ဟာအလွန်ထိရှလွယ်တဲ့နိုင်ငံရေးလူမှုရေးကိစ္စတွေကိုပါဆုံးဖြတ်လိုက်တယ်ဆိုတာသူနားလည်ပါတယ်လို့ရှေ့နေကပြောသွားတာပါ။တရားရုံးဆုံးဖြတ်ချက်ဟာအယူခံခွင့်မရှိပါဘူး။လုံးကြုံရေးအကြောင်းပြချက်နဲ့2012မှာအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာခေါင်းမီးခြုံနှားကိုပြင်သစ်တာဝန်ရှိသူတွေကတားမြစ်ထားတာပါ။ဥရောပမွတ်စလင်လူဦးရေအများဆုံးဟာပြင်သစ်မှာရှိပါတယ်။ဒါပေမဲ့ဘာသာရေးနဲ့နိုင်ငံရေးကိုတရားဝင်ပိုင်းခြားထားတဲ့နိုင်ငံပါ
။ပြင်သစ်သမ္မတဟောင်းနီကိုလက်ဆာကူစီဟာသူ့အပေါ်ဆွဆွဲထားတဲ့အမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေမှာဝင်ရောက်ဆွတ်ဖက်ဖို့စ조사မှုနဲ့ရင်ဆိုင်နေရတာမှာတော့ဒီအင်္ဂါနေ့ကသူကိုယ်တိုင်ရက်စကန်တစ်ခုကိုတွားရောက်အဖမ်းခံခဲ့ပြီးတော့အခုသူ့အပေါ်မှာတရားဝင်စုံစမ်းစစ်ဆေးမှုတွေလည်းစတင်နေပါပြီ။မစ္စတာဆာကိုစီယာ2009ခုနှစ်သမ္မတရွေးကောက်ပွဲသူ့ရဲ့မဲဆွယ်လှုပ်ရှားမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးခံနေရတာမှာဒီစစ်ဆေးမှုတွေမှာဝင်ရောက်ဆွတ်ဖက်နိုင်ဖို့သူ့ရဲ့ဩဇာကိုတုံးခဲ့ရဲဆိုပြီးတော့တန်တရားဖြစ်ခံနေရတာပါ။သူ့မှုနဲ့ပတ်သက်ပြီးတော့တရားသူကြီးစီကနေတရေအချက်လက်တွေရယူဖို့မစ္စတာဆာကိုစီက조사ခဲ့တယ်လို့အစိုးရရှင်းနေတူကဒီကနေ့ပြောပါရယ်။ပဲရစ်မြို့ဆင်ရှေဖုံဒီနာဒရာအရက်မှာရှိတဲ့ရဲစခန်းတစ်ခုတည်းကိုမစ္စတာဆာကိုစီကိုရိုက်အင်္ဂါနေ့တုန်းကသွားရောက်အဖမ်းခံခဲ့တာပါအစိုးရအကြီးအကဲဟောင်းတယောက်အနေနဲ့စုံစမ်းစစ်ဆေးမှုတွေအတွက်ထိန်းသိမ်းခံရတာဟာတပ်ပထမဆုံးဖြစ်တယ်လို့သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်သ ူရဲ့အမှုထဲမှာတော့ဒီမစ္စတာဆာကိုစီဟာ2009ခုနှစ်ကရွေးကောက်ပွဲမဲဆွဲလှုပ်ရှားမှုတွေအတွက်လိဗျာကောင်းစာဟာမိုမာဂရာဖီထံကနေငွေကြေးအကူအညီရယူခဲ့ခြင်းရှိမရှိဆိုတဲ့မေးခွန်းထုတ်မှုလည်းပါဝင်နေတာပါမစ္စတာဆာကိုစီကတော့နောက်ပိုင်းသူသမ္မတဖြစ်တဲ့ဝင်ရောက်အရွေးခံနိုင်ဖို့အရေးမှာထိခိုက်လာနိုင်တဲ့သူ့ဘော်ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့သူ့ဘက်ကအမှားအယွင်းလုပ်ခဲ့တာမရှိတဲ့အကြောင်းညှင်းဆန်ပြောဆိုထားပါတယ်ရှင်
။ American ပြည်တော်စုကိုအုတ်ထင်းသူမပါပဲတရားမဝင်ဖြတ်ကျော်ဝင်ရောက်လာတဲ့ကလေးတွေများလာတဲ့ကိစ္စကိုဖြေရှင်းဖို့ America တိုက်အလဲပိုင်းကနိုင်ငံခေါင်းဆောင်တွေကို American နိုင်ငံသားရဲ့ဝန်ကြီး John Kerry ကပြောလိုက်ပါတယ်။ပနမမျိုးတော်မှာ El Salvador သမ္မတ Sanchez Seren, Guatemala သမ္မတ Otto Perez Molina နဲ့Honduras နိုင်ငံသားရေးဝန်ကြီး Maria Aguero နဲ့ Mr. Kerry ကနေ့မှတွေ့ဆုံခဲ့ပါတယ်။ဒေတာတွင်းကအကြမ်းဖက်မှုတွေ၊ဆင်းရဲမွဲတေမှုတွေကိုလွတ်မြောက်ခြင်းသူတွေကိုဒီသတင်းမှထုတ်ပြန်နေတဲ့လှုပ်ရှားမှုတွေကနေဆွဲဆောင်သိမ်းသိမ်းနေပါတယ်လို့ Mr. Kerry ကပြောသွားပါတယ်။အခုလိုကလေးအများကြီးအပြုံလိုက်ရောက်လာတာက American လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကိုအကြက်ရိုက်စေခဲ့ပါတယ်။ဒါပေမဲ့ American ဥပဒေအရပြောင်းရွှေ့လာတဲ့သူတွေကိုချက်ချင်းအိမ်ပြန်ပို့လို့မရပါဘူး။တချို့ကလေးတွေက America မှာရှိနေတဲ့သူတို့ရဲ့မိဘတွေနဲ့အတူပြန်စုံစည်းနိုင်ပါလိမ့်မယ်။ American သမ္မတက American လူဝင်မှုကြီးကြပ်ရေးစနစ်ကိုပြုပြင်ဖို့ညှင်းဆန်နေတဲ့ Republican တွေကိုအပြစ်တင်နေတာပါ။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ပုတ်ထုံးနေ့ညနေခင်းမြန်မာနယ်ဒေသတွင်သတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။မင်းညကရုံရင်ဆန့်ခတ်မှုတွေဖြစ်ပွားခဲ့တဲ့မန္တလေးမြို့မှာလူကြိုးရေးတပ်ဖွဲ့တွေကကြားဝင်ထိန်းသိမ်းခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အခြေအနေတွေပြန်လည်တည်ငြိမ်စပြုလာပြီလို့ဒေသခံအာဏာပိုင်တွေနဲ့မြို့ကန်တွေကပြောပါရယ်။ဒါမဲ့လည်းမန္တလေးမြို့တွင်ကအဓိကလမ်းတချို့နဲ့ဈေးဆိုင်တချို့ကတော့လူကြိုးရေးအထက်စိုးရိမ်မှုတွေကြောင့်ဒီကနေ့အထိပိတ်ထားကြဆဲပါ။မန္တလေးမြို့မှာဗုဒ္ဓဘာသာဝင်တဲ့မွတ်စလင်တွေအကြမနေ့ကညပိုင်းကစလို့ရုံးရင်ဆန်ခတ်ပြိပခါဖြစ်ခဲ့တာကြောင့်ရဲတပ်ဖွဲ့ကရဘာကြီးတွေသုံးပစ်ခတ်ပြီးတော့လူစုခွဲခဲ့ပါတယ်။လက်ဖက်ရည်ဆိုင်ပါရှင်မွတ်စလင်တို့ကဗုဒ္ဓဘာသာဝင်အမျိုးသမီးတို့ကိုမရင်ကျင်းခဲ့တဲ့ဆိုတော့ကောလာဟလာတွေပြန့်နှံ့ခဲ့ပြီးတဲ့နောက်ဗုဒ္ဓဘာသာဝင်အယောက်300လောက်နဲ့တန်ကတော့အပါ30လောက်ဟာမွတ်စလင်အများစုနေထိုင်တဲ့ရပ်ကွက်မှာဒီအင်္ဂါနေ့ညပိုင်း17နာရီပတ်ဝန်းကျင်ကစုဝေးခဲ့ကြပြီးတော့လက်ဖက်ရည်ဆိုင်ကိုဂဲရီနဲ့ပစ်ပေါက်ခဲ့ကြတဲ့အတွက်ရဲတပ်ဖွဲ့ဝင်600ကျော်ကိုလွှတ်ပြီးထိန်းသိမ်းခဲ့ရတဲ့အကြောင်းမန္တလေးရဲတပ်ဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားတာပါအဲ့ဒီဖြစ်ရတဲ့ရဲတပ်ဖွဲ့ဝင်တဦးနောက်ဗုဒ္ဓဘာသာဝင်3ဦးနဲ့မွတ်စလင်2ဦးတရားရခဲ့တဲ့အကြောင်းနောက်တရားရခဲ့တဲ့ဗုဒ္ဓဘာသာဝင်အမျိုးသား2ဦးဟာမန္တလေးစစ်ရုံမှာစေကူသားမှုခံယူနေပြီးကျန်တဲ့လူတွေကတော့ပြင်ပလူလာတွေအဖြစ်ကူသားမှုခံယူခဲ့တယ်လို့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။ဒီမိုကရေစီလိုလားတဲ့အကြီးအကျယ်ဆန္ဒပြပွဲအပြီးတညာလုံးထိုင်ပြီးဆန္ဒပြသူအယောက်900ကျော်ကိုဟောင်ကောင်ရဲကဖမ်းဆီးလိုက်ပါတယ်။မနက်၈နာရီအထိမြို့ရဲ့ငွေကြေးဈေးကွက်ရှိတဲ့ရက်ကွက်မှာထိုင်မယ်လို့ဆုံးဖြတ်ထားတဲ့ဆန္ဒပြသူတွေဟာတရားမဝင်စုယုံမှုရဲဝေတရားနှောက်ယှက်မှုတွေနဲ့ဆွဲဆိုခြင်းခံနေရပါတယ်။ဆန္ဒပြသူအများစုကတော့ရုန်းကန်ခြင်းမရှိပါဘူး။အချို့ကန်ကြောက်အော်ဟစ်သူတွေကိုတော့ဒီလိုတိုက်ဆွဲခေါ်သွားခဲ့ရပါတယ်။နိုင်ငံတကာလူငယ်ချမ်းသာရေးအဖွဲ့ကမေဘယ်ဦးကတော့ဒီလိုဖမ်းဆီးတာဟာစိတ်နှောက်ယှက်ဖြစ်ပါတယ်။ဆန္ဒပြသူတွေကတရားမဝင်တာဘာမှမလုပ်ပါဘူးလို့ပြောသွားပါတယ်။နောက်ပြီးဖမ်းဆီးခံရသူတွေရဲ့သူတို့ရဲ့ရှေ့နေကိုတွေးခွင့်မရတာကိုလုံးဝလက်မခံနိုင်ပါဘူးလို့လည်းပြောသွားပါတယ်။ဗြိတိန်ရဲ့ကိုလိုနီဖြစ်ခဲ့တဲ့ဟောင်ကောင်ကိုတရုတ်နဲ့ပြန်လည်ပေါင်းစည်းတဲ့ဒီ18နှစ်ပြည့်အခမ်းအနားလုပ်ခဲ့တဲ့ဆန္ဒပြပွဲကိုလူ9သိန်းတထောင်တက်ရောက်ခဲ့တယ်လို့စီစဉ်သူတွေကပြောပါတယ်။လူ3သိန်းအောက်လောက်ပဲတက်ရောက်တယ်လို့တော့ရဲကပြောပါတယ်။ဟောင်ကောင်နေထိုင်သူတွေကသူတို့ရဲ့ခေါင်းဆောင်ကိုသူတို့ရေးခွင့်ရှိဖို့တရုတ်အစိုးရကိုဖိအားပေးတဲ့လှုပ်ရှားမှုတွေတဲ့ဒီနှစ်စဉ်ဆန္ဒပြမှုဟာဒီနှစ်မှာထူးထူးခြားခြားဖြစ်ပါတယ်စစ်မှန်တဲ့ဒီမိုကရေစီပေးဖို့တောင်းဆိုတဲ့ဆိုင်းပုတ်တွေကင်ပြီးတရုတ်စန့်ကျင်ရေးဆောင်ပုတ်တွေကြွေးကြော်တဲ့ဆန္ဒပြသူတွေဟာဗစ်တိုးရီးယားပန်းချန်ကနေငွေကြေးဈေးကွက်ရှိတဲ့ရက်ကွက်ကိုချီတက်ခဲ့ကြတာပ
ါမြောက်ကိုရီးယားနိုင်ငံကသူတို့ရဲ့အရှိတ်ကမ်းလွန်ပင်လယ်ထဲမှာနောက်ထပ်တာတိုပြည့်ဒုံးကျည်နှစင်ပြည့်လို့ဆန်သက်ခဲ့တာကြောင့်ဒါဟာပြည့်ဒီသတင်းတပတ်တောင်မရှိတဲ့အခြေအတွေတတိယအကြိမ်မြောက်ဆန်သက်မှုဖြစ်ပါတယ်။ဒီနေ့အဲ့ဒါလို့ပြည့်ခတ်ဆန်သက်တဲ့သတင်းဟာဒီတောင်ကိုရီးယားဘက်ကလာတာဖြစ်ပြီးတော့ဒုံးကျည်တွေဟာဘာမှအနေနဲ့မရှိပဲအရှိပင်လေတဲ့ကျသွားခဲ့တယ်လို့ဆိုပါတယ်။ဝန်ဆန်းမျိုးကနေအဲ့ဒီဒုံးကျည်တွေကိုပြည့်လို့ဆန်သက်ခဲ့တာဖြစ်ပြီး117မိုင်ကျော်အကွာကိုရောက်နိုင်တယ်လို့တောင်ကိုရီးယားကပြောပါတယ်။ဒုံးကျည်အများအပြားထက်ပြစ်နိုင်တဲ့ပြစ်စင်တစ်ခုကနေ300မီလီမီတာ KN09 တာတူပြစ်ဒုံးကျည်ကိုပြစ်ခတ်ခဲ့တာလို့တောင်ကိုရီးယားဘက်ကယူဆပါတယ်။မြောက်ကိုရီးယားဟာပြီးခဲ့တဲ့သတင်းပတ်တနင်္ဂနွေနေ့ကြာတာရင်းတွေတုန်းကလည်းတာတူပြစ်ဒုံးကျည်နှစ်စင်ကိုအလားတူပင်လယ်ပြင်ထဲပြစ်လွတ်ဆန်သက်ခဲ့ပါသေးတယ်။မ မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စစ်ဆင်ရေးအပေါ်အများအပြားအယုဆိုင်ဆွေးနွေးဖို့တရုတ်သမ္မတရှီချင်းဖင်တောင်ကိုရီးယားနိုင်ငံစီကိုမသွားခဲ့တရက်မှာပဲအခုနောက်ဆုံးဒုံးကျည်ဆက်သမှုလုပ်ခဲ့တာဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်ကဘူးမြို့တော်မှာလေတပ်ဘတ်စကားတစ်စီးကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးအာဖဂန်စစ်သား10ဦးသေဆုံးပြီးအများအများဒဏ်ရာရသွားပါတယ်။ဒီနေ့အစောပိုင်းကဘူးတိုက်ကတူနားမှာဒီလိုတိုက်ခိုက်မှုဖြစ်ခဲ့တာလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။တာလီဘန်တို့ကသူတို့လုတာလို့ပြောလိုက်ပြီးဒီဘတ်စကားကိုဥတီတိုက်ခိုက်တာလို့ပြောပါတယ်။နောက်ပြီးဘတ်စကားကိုဘုံခွဲတဲ့သူကခြေလင်းလမ်းလျှောက်လာပြီးခွဲလိုက်တာလို့တာလီဘန်ကပြောပါတယ်။ရကြောပြန်သမရရွေးကောက်ပွဲတွေရဲ့အကျိုးအရလက်တွေကိုသဘောတူညီချက်မရတဲ့အတွက်အာဖဂန်တာဝန်ရှိသူတွေကမနေ့ကမထုတ်ပြန်ပဲရပ်ဆိုင်းထားတာပါ။နောက်ပတ်မှာရလက်တွေကိုကြီးညာမယ်လို့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့နှီးဆက်တဲ့သတင်းရက်ကွက်ကပြောပါတယ်
။ Israel စစ်တော်တဲ့တောင်းတည်ဆုံးခဲ့တဲ့အပေါ်လက်တုံ့ပြန်မှုလို့တန်တရားဖြစ်စရာရှိတဲ့ပြန်ပြီးဆွဲခံရတယ်လို့ယူဆရသူပါလက်စတိုင်းလူငယ်တဦးတည်ဆုံးခဲ့တာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေအများဆုံးလုပ်သွားဖို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကတောင်းဆိုလိုက်ပါတယ်ရှင
်
။ထိတ်တန့်ရောက်တဲ့ရင်တွေကိုမခင်ပြူထွေးနဲ့ကိုငင်းချမ်းတို့ကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးပါတော့မယ်အရင်ဆုံးတော့မငြိမ်မသက်ဖြစ်ခဲ့ရတဲ့မန္တလေးမြို့ကအခြေအနေတွေကိုကြည့်ကြရအောင်ပါမင်းညားကရုံးရင်ဆန်ကပ်မှုတွေဖြစ်ပွားခဲ့တဲ့မန္တလေးမြို့မှာလုံခြုံရေးတပ်ဖွဲ့တွေကြားဝင်ထိမ့်သိမ်းခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အခြေအနေပြန်လည်တည်ငြိမ်စပြုလာနေပြီလို့ဒေသခံအာဏာပိုင်တွေနဲ့မြို့ကန်တွေကပြောပါတယ်။ဒါပေမဲ့လည်းမန္တလေးမြို့ရင်းကအဓိကလမ်းတချို့နဲ့ဈေးဆိုင်တချို့ကတော့လုံခြုံရေးအတွက်စိုးရိမ်မှုတွေကြောင့်ဒီကနေ့အထိပိတ်ထားကြဆဲပါ။မန္တလေးမြို့ရဲ့နောက်ဆုံးအခြေအနေကိုတော့ BOA သတင်းထောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ Facebook ပေါ်ကနေပြန့်နှံ့ခဲ့တဲ့သတင်းပေါ်မှာအခြေခံပြီးမန္တလေးမြို့မှာမနေ့ညဦးပိုင်းကလူစုလူဝေးနဲ့ရုံးရင်ဆန်ခတ်မှုတွေဖြစ်ပွားခဲ့ရာကနောက်ပိုင်းမှာဒုတိယဓာရီကင်ဆောင်ပြီးအကြမ်းဖက်အသွင်ဆောင်လာခဲ့တဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေကထိန်းသိမ်းခဲ့ရတာဖြစ်ပါတယ်ဒီကနေ့မှာတော့အခြေအနေတွေကိုထိန်းသိမ်းနိုင်ပြီလို့မန္တလေးတိုင်းရဲတပ်ဖွဲ့ကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်အဓိကတော့အလုံးအေးအေးချမ်းချမ်းပါပဲအဓိကဟိုဘက်ဒီဘက်လေဘာမှပြဿနာဟိုမဖြစ်အောင်ပေါ့ကွာဒီကတော့အကုန်လုံးဝိုင်းထိန်းလိုက်တာလူကြီးတွေတော့အလုံးတို့မျိုးရပါသားရေးပြည်ပစာရေးမဖြစ်အောင်ပေါ့။ဟုတ်ကဲ့အချိန်မီထဲလိုက်တဲ့ဘာမှထွေထွေတူတူကြီးကြီးမမမဖြစ်ဘူးလေကိုဒီတိုင်းပဲတော့ပြီးသွားကြတာလေ
။မန္တလေးမြို့ကတူဦးကတော့မနေ့ကအခင်းဖြစ်ပွားတဲ့နေရာဒေသတဝိုက်မှာလုံခြုံရေးတပ်ဖွဲ့တွေကိုခြားထားတာကြောင့်အခြေအနေဟာတည်ငြိမ်လာပြီလို့ပြောပါတယ်
။မနေ့ကတော့ဘာမှတော့မဖြစ်တော့ဘူး။အားလုံးကလေလုံသိမ်းတက်တရတော့ဖြစ်တဲ့နေရာလေးအဝင်းကျင်မှာပေါ့နော်။ကိုယ်သူတို့ခြားထားပေးလိုက်နိုင်တယ်။နောက်ပြီးတော့သူတို့မီးလောင်ထားတဲ့မီးရှို့ထားတဲ့ကားတို့နောက်ဖြစ်ထားတဲ့ကားတွေပါတွေအရောအဲမနေ့ခင်းမိုင်းပေါ့ဒီသူအပြတ်ဟိုတည်သွားလိုက်တာပေါ့နော်အဲဆိုင်တွေကတော့မွတ်စလင်ဆိုင်တွေကတော့တော်တော်များများပိတ်ထားတယ်အဲဒါတော့ဒီထဲမှာလည်းဒီယုံနေထဲမှာရှိတဲ့ဒီမွတ်စလင်ဆိုင်တွေလည်းဆိုင်ကိုဖွင့်ကြအောင်ပေါ့နော်ဒါပေမဲ့ကျန်တာကားတွေကတော့အမှန်ဖြစ်ဘူ
းဒီကနေ့မနေ့မှာတော့26ဘီလန်းနဲ့လမ်း80ကျုံတော့82လမ်းတော့84လမ်းနိုင်စင်တဝိုက်တွေမှာရဲတပ်ဖွဲ့ကအ धिक လုံခြုံရေးယူထားသလို82လမ်းမှာဆိုရင်26လမ်းကနေ29လမ်းထိလမ်းတွေပိတ်ထားပြီးမြို့လေအချက်ချာကြတဲ့နေရာတွေမှာလူသွားလူလာနေပါနေတယ်လို့ပြောပါတယ်အခြေအနေကတည်ငြိမ်နေတယ်လို့ဆိုပေမဲ့တယ်လီဖုန်းကနေတဆင့်ကောလာဟလသတင်းတွေပေးပို့တာတွေရှိနေတယ်လို့ဆက်ပြောပါတယ
်ပုံမှန်နေပေါ့နော်သူတို့ကသတင်းတွေဖြန့်လာမို့ကျွန်တော်တို့ဘယ်နာလေးမှာဘာဖြစ်နေကနာဘာဖြစ်နေလို့တရားနဲ့တရားအခြေစက်မမိနိုင်တဲ့နေရာတွေပေါ့ဗျာတဘောကတော့ကျွန်တော်တို့ခြေပိုင်းမှာနေတဲ့လူတွေအနောက်ပိုင်းမှာဘာဖြစ်နေပြီဆိုရဲလို့ကျွန်တော်တို့ဖုန်းနေနဲ့အဲ့လိုသတင်းတွေပို့တာပေါ့နော်ဒါအရင်တုန်းကလေအဲဒီရေးခင်းနေမှာလေဒီလိုပုံစံတွေပဲလှုပ်ဆော်တာရှိတာပေါ့နော်ဒါမျိုးပဲဒီနေ့တော့တွေ့ရတယ်ဆန္ဒတော့ဘာမှမစားဘူး
ဒီအချိန်နေကြောင့်မြို့ကန်တွေဟာညအမောင်တုကိုအကာအကွယ်ယူပြီးအကျန်းဖက်တာတွေထပ်မံဖြစ်ပွားမှာကိုစိုးရိမ်နေပါတယ်။မန္တလေးမြို့ကအစ္စလမ်ကောင်စီကအမှုဆောင်တဦးကတော့မင်းညနဲ့ဒီကနေ့ညအုပ်ပိုင်းအခင်းဖြစ်ပွားခဲ့တာကြောင့်ထိခိုက်ပျက်စီးတာတွေကိုအခုလိုပြောပါတယ်
။ကျွန်တော်ဒီ26ဘီလန်းကရက်တစ္ဆာဘောဆိုင်ကလည်းအဆောက်အဦကဲနေတဲ့သူအာညာလုတ်တော့ဟိုမှန်နေဖန်နေကွဲသွားလို့လား။နောက်တစ်ခါကျွန်တော်26လမ်းနဲ့73လမ်းတောင်ကအပူပိုက်ဆိုင်ကိုလည်းရဲနဲ့သူရဲ့ဟိုရိုက်တဲ့ချိုးတာတွေရှိတယ်ပေါ့နော်အဲလမ်းစစ်စင်နဲ့26ဘီလန်းတောင်းလာမှာရှိတဲ့ပလီကိုလေဟိုပလီပေါ့နော်အဲ့ဒီပလီကိုလေဒဲရိုင်နဲ့ထုသွားတယ်နောက် ဒီလိုနိုင်စင်နာမှာရှိတဲ့ဆိုဒီပလီကိုလေစကားတွေဘောနော်သူကတော့ဝင်းတွဲမှာရှိတဲ့ပလီဆိုတော့ပလီမတော့မသိဘူးသူကဟိုပလီကလည်းပလီမတော့မသိဘူးပြန်တကားတွေဝင်းတကားတွေကိုညိုက်တာနဲ့တာတွေထူတာတွေရှိတယ်နောက်တခြားအင်းတွေကိုလည်းထူတာနဲ့တာတွေရှိတယ
်အစ္စလမ်ဘာသာဝင်အချို့ထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ကြားသိပေမဲ့အခုထိတော့အတည်ပြုလို့မရသေးဘူးလို့ပြောပါတယ်အစိုးရကထုတ်ပြန်တဲ့သတင်းမှာတော့မင်းညအစောပိုင်းကလူစုလူဝေးဖြစ်ချိန်မှာလုံခြုံရေးတပ်ဖွဲ့ကရာဘာကြီးစံတွေအုံပြုပြီးလူစုခွဲထိန်းသိမ်းခဲ့ရကြောင်းဒီကနေ့မနေ့2နာရီလောက်မှာလူအင်အား450လောက်က83လမ်းနဲ့84လမ်းကြားမှာဒုတ်သားတွေကင်ဆောင်ပြီးအော်ဟစ်စူပူတာကြောင့်လုံခြုံရေးအဖွဲ့ကထပ်မံလူစုခွဲရကြောင်းနဲ့မနေ့2နာရီလောက်မှာ26လမ်း83နဲ့88လမ်းကြားမှာရပ်ထားတဲ့ဟိုင်းလတ်မော်တော်ယာဉ်တစ်စီးကိုမီးရှို့ခဲ့တာကြောင့်မိသားတပ်ဖွဲ့ကနှိမ့်သက်ခဲ့ရကြောင်းအခင်းဖြစ်ပွားရာနေရာတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေချထားပြီးအခြေအနေကိုထိန်းသိမ်းထားကြောင်းသတင်းထုတ်ပြန်ပါတယ
်။မန္တလေးမြို့ကဘာသာရေးအတီကယုံအချမ်းဖတ်မှုနောက်ဆက်တွဲအခြေအနေကိုတော့ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာစစ်တပ်နဲ့လက်နက်ကင်တပ်တွေထဲမှာကလေးစစ်သားအုံပြုမှုအခြေအနေတွေကိုကြည့်ကြရအောင်ပါ။ကလေးငယ်များနဲ့လက်နဲ့ဆွဲကင်ပြိပခဆံရကုလသမဂ္ဂအတွင်းမှုချုပ်ရဲ့နှစ်ပတ်လည်အစည်းအခမ်းစာမှာကဘာတလောပြိပခတွေဖြစ်ပွားနေတဲ့နေရာပေါင်း23နေရာမှာကလေးတွေကိုစစ်သားအဖြစ်အသုံးပြုနေစေရှိတာကိုတွေ့ရပြီးပြိပခတွေကြောင့်တေဆုံးထန်ရာရရှိကြသလိုလိန်ပိုင်းဆံရအကြမ်းဖက်မှုနဲ့တခြားစိုးရိမ်ပွဲရာချိုးဖောက်မှုတွေရှိနေတာတွေ့ရတယ်လို့ဖော်ပြထားပါတယ်အဲ့ဒီစိုးရိမ်ပွဲရာနိုင်ငံတွေအနေနဲ့မြန်မာနိုင်ငံလည်းပါဝင်တာတွေ့ရပါတယ်။အကြောင်းဆုံးကတော့ဒေါ်လာလာတန်းကတင်ပြပေးမှာပါရှင်
။ကလီမြတ်နဲ့လက်နွယ်ဆက်ကင်မှုပြိပက္ခဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့2014နှစ်ပတ်လည်စီရင်ခံစာမှာကမ္ဘာတစ်ဖွန်ပြိပက္ခဖြစ်ပွားနေတဲ့အာဖရိကအလယ်ပိုင်း၊ဆူဒန်တောင်ပိုင်း၊ဆီးရီးယား၊အီရန်အစရှိတဲ့နိုင်ငံတွေအပါအဝင်စိုးရိမ်ရတဲ့နိုင်ငံပေါင်း23နိုင်ငံရှိတယ်လို့ဖော်ပြထားပါတယ်။ကလီမြတ်နဲ့လက်နွယ်ဆက်ကင်မှုပြိပက္ခဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်လီလာဇရူကီက
We have 23 situation of concern 17 on the agenda of the Security Council and 6 other situation of concern
ဆိုရင်ရတဲ့ပြိပက္ခအခြေအနေ23ရရှိပါတယ်အဲ့ဒီမှာလုံခြုံရေးကောင်စီမှာတင်ပြဆွေးနွေးခံရမယ့်နိုင်ငံပေါင်း18နိုင်ငံရှိပြီး6နိုင်ငံကတော့ဆိုရင်ရတဲ့စီးနဲ့မှာပါဝင်တာဖြစ်ပါတယ်လက်နက်စွပ်ကိုက်မှုမှာကလီးမြတ်ကိုအသုံးပြုမှုနဲ့ပတ်သက်လို့အုပ်စုပေါင်း59အုပ်စုစီးရင်တင်ခံရပြီးအဲ့ဒီကျူးလွန်သူတွေနဲ့အုပ်စု၈ခုကအစိုးရတပ်တွေဖြစ်ပြီးအစိုးရမဟုတ်တဲ့50တဖွဲ့တို့ကိုစီးရင်တင်ထားတာဖြစ်ပါတယ်လို့အထူးကိုယ်စားလှယ်ကပြောသွားတာဖြစ်ပါတယ်။အဲ့ဒီစိုးရင်ရတဲ့23နိုင်ငံနဲ့မြန်မာနိုင်ငံလည်းပါဝင်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာ2013ခုမှာတက်ဆိုင်ရာအုပ်စုတွေအနေနဲ့အရွယ်မရောက်သေးသူတွေကိုပြိပက္ခမှာဆက်ပြီးအသုံးပြုနေကြတာတွေ့ရတာဟာဆိုရင်မကင်းဖြစ်စရာလို့အစီရင်ခံစာမှာထောက်ပြထားပါတယ်မြမတမ်ဘရော်မှာအသက်12နှစ်အရွယ်ယောက်ျားလေးတဦးပါဝင်ကလေး38ဦးကိုတတ်တွင်းအသုံးပြုနေတာတွေ့ရတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်ခုလိုကလေးတွေကိုတတ်တွင်းမှာစစ်သားတွေဖြစ်အသုံးပြုရမှာမြမတမ်ဘရော်ဟာအရွယ်မရောက်တဲ့ကလေးတွေကိုအထူးသဖြင့်ကချင်ပြည်နယ်အပါအဝင်ရှီတန်းတွေကိုဆေးလွတ်ချထားတာတွေ့ရတယ်လို့လည်းအစီရင်ခံစာမှာထောက်ပြထားပါတယ်ဒါအပြင်2013ခုမှာတမ်ဘရော်ကနေထွက်ပြေးခဲ့ကြတဲ့ကလေးတွေကလည်းဖမ်းဆီးအရေးယူမှုတွေတိုးလာတာတွေ့ရတယ်လို့အစိုးရကစားမှဖော်ပြထားပါတယ်။ ILO အဖွဲ့ကြီးကနေချမှတ်ထားတဲ့တိုင်တန်းချက်ပေးပို့တဲ့စနစ်အရယောက်ျားလေး98ဦးတို့ရှိခဲ့ပြီး40တို့ကိုတပ်ပြေးတွေဖြစ်သတ်မှတ်ခါအဲ့ဒီ40နဲ့10ဦးကိုတပ်ပြေးတွေဖြစ်ပြန်ဖမ်းဆီးခဲ့တာတွေ့ရတယ်လို့လည်းအစိုးရကစားမှဖော်ပြထားပါတယ်။ကလေးစစ်သားများအသုံးပြုမှုဟာမြန်မာတမ်ဘရော်သားမကလက်နက်ကင်အုပ်စုတွေဖြစ်တဲ့ KNL နဲ့ကချင်လွတ်မြောက်ရေးတပ်တွေမှလည်းအသုံးပြုတာတွေ့ရကြောင်းနဲ့ကုလသမဂ္ဂအနေနဲ့လက်နက်ကင်အဖွဲ့တွေဖြစ်တဲ့ KNL, KNPB အစရှိတဲ့အုပ်စုတွေနဲ့ဆက်သွယ်လှုပ်ဆောင်ခွင့်ရတဲ့အတွက်ကြောင့်လဲခရီးစစ်သားများအသုံးပြုမှုလျှော့ချရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နိုင်ခဲ့တယ်လို့စီရင်ခံစာမှာဖော်ပြထားပါတယ်။ပြည်ပခအတွင်တမတော်နဲ့ KIA ကြားတိုက်ခိုက်မှုတွေကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းမှာအနည်းဆုံးကလေး9ဦးသေဆုံးခဲ့ပြီးတခြားကလေး6ဦးဒဏ်ရာရရှိခဲ့တယ်လို့တိုက်ခိုက်မှုတွေကြောင့်ကချင်ပြည်နယ်လိုင်စာမှာကလေးချောင်းတွေကိုပိတ်ထားခဲ့ရတယ်လို့လည်းစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့အပြင်မြမတမတော်နဲ့ KIA တို့ဟာကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာမိုင်းတွေမြုပ်ခဲ့တဲ့အတွက်ကြောင့်လည်းချောင်းနဲ့ဆေးရုံတစ်ဝိုက်မှာ BND တွေစိုးရင်ရတယ်လို့လည်းစီရင်ခံစာမှာဖော်ပြထားပါတယ်။ ဒါအပြင်အရွယ်မြောက်သေးသူတွေအပေါ်လိမ်ပိုင်းဆိုင်ရာအကျန်းဖက်မှုနဲ့ပတ်သက်လို့မြန်မာစစ်သားတွေကကချင်ပြည်နယ်မြောက်ပိုင်းမှာအသက်16နှစ်အရွယ်မင်းကလေးငယ်တူကိုအာတမဝိုင်းပြုချင်ခဲ့တဲ့သတင်းထွက်ပေါ်ခဲ့ပြီးတော့2014ဖေဖော်ဝါရီလမှာရှမ်းပြည်မြောက်ပိုင်းမှာ9နှစ်အရွယ်မင်းကလေးငယ်တူကိုအာတမပြုချင်မှုနဲ့မြန်မာစစ်သားတူကိုအရက်ဖက်တရားရုံးကထောင်ဒဏ်တသက်ချမှတ်ခဲ့တယ်လို့လည်းအစီရင်ခံစာမှာထောက်ပြထားပါတယ်။ခုလိုလက်နက်ဆက်ကင်ပြည်ပကမှာကလေးများအန္တရာယ်ချရောက်မှုနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေကိုထောက်ပြရမှာမြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ခဲ့တာတွေ့ရတယ်လို့လည်းဖော်ပြထားပါတယ်။ကလေးစစ်သားများအသုံးပြုမှုအပါအဝင်အစိုးရဆုံးကလေးလူအားအသုံးပြုမှုဟန်တာရေးဖြစ်တဲ့ ILO သဘောတူစာချုပ်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးခဲ့တဲ့ကြောင့်နဲ့ကုလသမဂ္ဂအနေနဲ့ကလေးစစ်သားများအသုံးပြုမှုစီးင်းတင်ခံထားရတဲ့မြန်မာအစိုးရနဲ့တခြားလက်နက်ကိုင်တပ်ဖွဲ့တွေကြားငင်းကြရေးဆွေးနွေးပွဲတွေကျင်းပနေတာကိုလေကြိုဆိုတဲ့အကြောင်းထောက်ပြထားပါတယ်။ကုလသမဂ္ဂက2014မတ်လကစတင်ခဲ့တဲ့ကလေးတွေဖြစ်တဲ့စစ်သားတွေမဟုတ်ဘူးဆိုတဲ့လှုပ်ရှားမှုမှာအစိုးရကနေကလေးစစ်သားတွေအသုံးပြုမှုရပ်တန့်ရေး action plan ကိုလက်မှတ်ရေးထိုးခဲ့တဲ့နိုင်ငံတွေနဲ့မြန်မာအစိုးရလည်းပါဝင်တယ်လို့ထူးကိုယ်စားလှယ်လီလာဇရူဂီကပြောပါတယ်။
Afghanistan, Chad at the time, DRC, DR Congo, Myanmar, Somalia, South Sudan, Sudan.
So ya tat dwi ga ni khle sit da dwi gu su saung na a thong pyu mu dwi ma lou pho phit par de. Naingan paung shin naingan ga a su ya dwi le hma yi thu ke par de. Afghanistan, Chad, DRC, Congo, Myanmar, Somalia, Taung Sudan, Sudan ne Yemen do phit par de lo a thu ko sle ga pyo twa da phit par de.ကလေးစစ်သားများအသုံးပြုမှုပပျောက်ရေးအတွက်ဒီစီမံကိန်းကိုသက်ဆိုင်ရာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့2016ခုနှစ်မှီအကောင့်ထဲပေါ်ရမှလည်းဖြစ်ပါလေရှင
်။လက်နက်ကင်ပြိပခတွေတဲ့ကလေးတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုအခြေအနေရရကိုဒေါ်လာလာတန်းစုစည်းတင်ပြပြီးမှာတော့တစ်ဆက်တည်းမှာပဲဒီအပေါ်တုံ့ပြန်ချက်တွေကိုတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံတွင်းကလက်နက်ကင်ပြိပခတွေမှာအရွယ်မရောက်သေးသူတွေကိုဆက်လက်အသုံးပြုနေတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂကနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာကိုကလေးစစ်သားအသုံးပြုမှုပပျောက်ရေးလှုပ်ရှားသူတွေကကြိုဆိုလိုက်ကြပါတယ်။မြန်မာနိုင်ငံမှာကလေးစစ်သားစုဆောင်းမှုနဲ့စစ်တပ်ထဲစုဆောင်းခံရတဲ့ကလေးတွေကိုနှိမ်ပန်းနှိပ်စက်မှုတွေလည်းရှိနေတယ်ဆိုတော့ကုလသမဂ္ဂနှစ်ပတ်လည်အစီရင်ခံစာရဲ့ဖော်ပြချက်ဟာလက်တွေ့အခြေအနေကိုထင်ဟပ်နေတယ်လို့လည်းပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်။2013ခုနှစ်အတွင်းကမ္ဘာတဝန်းမှာဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေမှာကလေးတွေကိုစစ်သားအဖြစ်စုဆောင်းတာ၊လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားတာတွေအပါအဝင်ကလေးငယ်တွေတေးရပါတဲ့အထိဒဏ်ရာတွေရစေတဲ့ကိစ္စတွေဖြစ်နေတယ်ဆိုပြီးကလေးငယ်နဲ့ပဋိပက္ခဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုထားတာပါ။မြန်မာနိုင်ငံမှာလည်းကလေးစစ်သားစုဆောင်းမှုတွေဆက်ရှိနေသေးပဲလို့ကလေးစစ်သားတွေလွတ်မြောက်ရေးအတွက် ILO ခေါ် PP ဆိုင်ရာကမ္ဘာ့လူ့သမားအဖွဲ့ချုပ်ကြီးနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့ဗကိုးမျိုးကရှေ့နေကြီးဦးအေးမြင့်ကလည်းဆိုပါတယ
်ကလေးစစ်သားအသုံးပြုတာရှိသေးပါသေးတယ်မင်းရပဲဗကိုးမျိုးနဲ့လော်ကားကြီးရွာကကလေးကအသက်18နှစ်နဲ့တလားပဲရှိသေးတယ်ကြော်မောင်းကြော်ရဲနဲ့အရက်20ကျော်လောက်ပြောက်သွားတာခုလိုက်ရတော့ပင်လောင်းလေးကြီးမှတွေ့တယ်အဲ့တော့သူမိဘရောက်တဲ့သူဘကူးနဲ့သူမိုင်း20လောက်ပါတဲ့လော့ကားကြီးကသူကတွားရလာရခဲ့တယ်သူကလေးအိမ်နောက်သူကအိမ်နောက်သူကတွေအသက်ထောက်ကန်တာတွေသောသူတော်သားဆိုတော့အခုပြန်ယူခိုင်းတာလေအစိုးရကရှေ့ကဘလောက်လို့လို့သူကသူ့အောက်မှာရှိတဲ့အောက်ချုပ်ရရန်တရားကိုပြည်ပြည်ပြည်မကိုက်တွဲနိုင်တဲ့အတွက်ကလေးစစ်သားကတော့ရှိနေတော့ဖြစ်သေးဝင်ကျင်တဲ့လူကဒီဖြစ်မှာရှိမှမရှိပဲဖြစ်ဖို့အပြစ်တော်ဝင်နေတဲ့လူရှိတယ်အခြားအပြစ်မှမရှိတော့
ကလေးစစ်သားအဖြစ်စုဆောင်းခံရပြီးတင်းနန်းစင်ကန်ဒီစည်ရေးလေးကျင့်တဲ့အခါမှာကြီးစံအစ်စ်နဲ့ပြစ်ခတ်မှုတွေရှိတဲ့အတွက်ကလေးတချို့တေဆုံးမှုတွေရှိခဲ့တယ်လို့ကိုလက်အင်ကချုပ်ရင်းနာတွေလည်းရှိခဲ့ကြောင်းမျက်မြင်ကိုတွေ့ကြုံခဲ့ရတဲ့ကလေးစစ်သားတဦးကလည်းပြောပြပါတယ
်တင်းနန်းမရမစင်မတို့အတားစီ15ခုလောက်မျိုးရှိတယ်မှာအဲ့ဒီတပ်စုချိုးသွားတော့ဘူးစင်တယ်အများကြီးတွေဒီတင်းနန်းမရမစင်မတို့အဲ့ဒီတကယ်တင်းနန်းနဲ့တီဗီရတယ်တေးရတယ်တန်ဆူးချိုးဆိုတဲ့အမှန်နည်းနည်းလေးဒါတော့ထွက်လို့မရဘူးအတော်ထွက်ရတဲ့အဲ့ဒီအကြကြည့်စင်းနေဆိုရတာဒီနေ့လိုပဲအဲ့ဒီနောက်ဆုံးနေ့ဆိုတော့အတကွန်ခိုင်းတာအကောတို့အမှအရှိပါရန်သူမရှိနော်ကြားဆိုအဲ့ဒါအကောတို့အမှပြေးကြတာပေါ့စစ်စစ်ထိုးတာပေါ့အမှတေးတာဟိုကဖျောက်တေးရဆိုတော့အမှတေးတာလျှောက်တေးရနော်အဲ့ဒီနည်းနည်းလေးဖျောက်လေးကြံခဲ့ရတဲ့အမှန်ပေါ့တနေလို့
ူကတော့ကရင်ပြည်နယ်တွင်းမှာစစ်မှုထမ်းဖို့အတွက်ပါလာရင်ထွက်ပြေးလွတ်မြောက်ခဲ့သူပါထွက်ပြေးစဉ်မှာလည်းပြစ်ခတ်ဖမ်းဆီးမှုတွေကိုခံရတာကြောင့်သူ့လိုကလေးတချို့ဟာလမ်းမှာပဲတေဆုံးခဲ့ရတယ်လို့လည်းဆိုပါတယ်စစ်တပ်ထဲမှာတော့နှိမ့်ဆက်ညှဉ်းပန်းမှုတွေဆက်ရှိနေတယ်ဆိုတာကိုထွက်ပြေးလွတ်မြောက်လာတဲ့ကလေးတွေရဲ့ကိုတွေးပြောကြားချက်တွေအရာသိရကြောင်းရှေ့နေကြီးဦးအမြင့်ကလည်းဆိုပါတယ
်ကလေးတွေကိုရတဲ့လောက်ကိုသူတို့ခိုးယူတယ်ခိုးယူပြီးတော့ကလေးတွေနီးနီးကုန်နဲ့ဒီကြီးရောက်လို့တဲ့ဒီကြီးကြီးထဲမှာရောက်တဲ့အခါမှာမိသူနဲ့ပြေးမတွေ့ဘူးဘသူနဲ့မှပြေးမတွေ့ဘူးမိဘကတော်တော်လေးလူဆက်ဆက်ဆဲနေချာရိုင်းရပြီးလုံနေကြတော့လုံနေတော့မှအရင်နဲ့စာရင်တော့ပြောင်းလောက်တာကြီးအခုကတော့ခိုးလုံခိုးပွဲလောက်တော့နည်းနည်းတော့ကျော့သွားတယ်လို့ပဲဆိုရမယ်ဒါမိဘပေါ်မှာလမ်းတုံလမ်းကွာမှာခလေးစစ်တာအဆုံးမပြီးရေးကတော့သူတို့ဆိုင်မုတ်ကအကြီးကြီးကျယ်ကျယ်နဲ့နိုင်ငံတကာမပြောင်းပြနိုင်အောင်လို့လုပ်ထားတယ်ဒါပေမဲ့ခုချိန်ကြီးစစ်သားကတော့စူးစောင်းခံနေရတော့မှာ
ကဘာတဝမ်းမှာပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာတော့ကလေးတငယ်တွေရဲ့အခွင့်အရေးတွေချိုးဖောက်ခံနေရပြီးချိုးဖောက်တဲ့သူတွေကလည်းအရေးယူမခံရပဲလွတ်မြောက်နေကြတယ်ဆိုပြီးကလေးငယ်နဲ့ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အစီရင်ခံစာထုတ်ပြန်စင်မှာပြောကြားခဲ့တာပါမကြသေးခင်ကဖြစ်ပွားခဲ့တဲ့မြန်မာနိုင်ငံကချင်ပြည်နယ်ရင်းကတိုက်ပွဲတွေအတွင်းမှာလည်းကလေးစစ်သားအသုံးပြုမှုတွေရှိနေစေဖြစ်ပါတယ်ရှင
်မြန်မာစစ်တပ်အပါဝင်လက်နက်ကိုင်တပ်တွေအတွင်းကလေးစစ်သားအသုံးပြုမှုတွေအပေါ်တုံ့ပြန်ချက်တွေကိုတော့မှတ်အေးအေးမှစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့ဗုဒ္ဓဟူးနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြာခင်မှာပဲဗုဒ္ဓဟူးနေ့ညနေခင်းထုတ်လွှင့်ချက်တွေပြီးဆုံးတော့မှာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ညနေပိုင်းရေဒီယိုအစီအစဉ်တွေပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ Asia Set 7 ဂျူရုကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်။အခုကတော့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေအဆုံးမသတ်သေးခင်ချန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကတလက်ကြီးညာပေးပါမယ်ရှင်။
ယူကရိန်းသမ္မတကကြေညာထားတဲ့တဖက်သက်အဖြစ်ခဲ့ရစရေးတက်တန်းကုံသွားပြီးနိုင်ပိုင်းတွင်မှာပဲနိုင်ငံရှိပိုင်းကရုရှားလိုလာတဲ့တီးခြားခွဲထွက်ရေးဝါရီတွေအပေါ်ယူကရိန်းဆိုရကစစ်စင်ရေးတဲ့တခုအင်္ဂါနေ့မှာစတင်လိုက်ပါတယ်။အရှေ့ပိုင်းကဒေါညက်စ်မြို့တွင်းနဲ့ပတ်ပတ်လည်မှာအင်္ဂါနေ့မနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ယူကရိန်းဆိုရနဲ့ခွဲထွက်ရေးဝါရီတွေအကြမခိုင်မာလာတဲ့အပြစ်ရစဲချက်တက်တန်းကုံဆုံးပြီး၈နိုင်အကြအခုလိုတိုက်ပွဲတွေဖြစ်ခဲ့တာပါရှင်။မွတ်စလင်အမျိုးသမီးတို့ရဲ့ခေါင်းမီးချုံနာနဲ့တခြားဒီမျက်နာမပေါ်အောင်ဖုတ်တဲ့အရာအားလုံးကိုပြင်သစ်ကတားမြစ်လိုက်တဲ့အပေါ်မှာဥရောပလူခွင့်ရေးတရားရုံးတခုကလည်းထပ်မံအတည်ပြုလိုက်ပါတယ်။ Strasbourg မြို့တရားရုံးကအဲ့ဒီတားမြစ်ချက်ဟာဒီဘာသာရေးလွတ်လပ်ခွင့်ကိုချိုးဖောက်ခြင်းမရှိဘူးလို့ဆိုပြီးတော့ဆုံးဖြတ်လိုက်တာပါ။နောက်ပြီးဒီပြင်သစ်အစိုးရကပြည်သူတွေကိုအတူတကွပူးတွဲနေထိုင်နိုင်မှုလှုပ်ဆောင်ခြင်းနဲ့ဆန္ဒဟာကြိုးကြောင်းစီလျော်တဲ့အကြောင်းပြချက်ဖြစ်တယ်လို့လည်းဆိုပါတယ်ရှင်။မင်းကြီးကရုံးရင်ဆက်ကမ်းမှုတွေဖြစ်ပွားခဲ့တဲ့မန္တလေးမြို့မှာလူကြွေးတပ်ဖွဲ့တွေကကြားဝင်ထိန်းသိမ်းခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အခြေအနေတွေပြန်လည်တည်ငြိမ်စားပြုလာနေပြီလို့ဒေသအာဏာပိုင်တွေနဲ့ဒီမြို့ကန်တွေကပြောပါတယ်။ဒါပေမဲ့လည်းမန္တလေးမြို့အတွင်းကအဓိကလမ်းတချို့နဲ့ဈေးဆိုင်တချို့ကတော့လူကြွေးရေးအတွက်စိုးရိမ်မှုတွေကြောင့်ဒီကနေ့အထိပိတ်ထားကြသေးပါ။မန္တလေးမြို့မှာဒီဗုဒ္ဓဘာသာဝင်တဲ့မွတ်စလင်တွေအကြားမင်းကြီးညာဘက်ကစားလို့ရုံးရင်ဆက်ကမ်းပြိပကဖြစ်ခဲ့တာကြောင့်ရဲတပ်ဖွဲ့ကရဘာကြီးတွေတုံးပစ်ခတ်ပြီးတော့လူစုခွဲခဲ့ရပါတယ်ရှင်။ဟောင်ကောင်မှာဒီဒီမိုကရေစီလိုလားတဲ့ဆန္ဒပြပွဲတွေအပြီးတညလုံးထိုင်ပြီးတော့ဆန္ဒပြခဲ့ကြသူအယောက်900ကျော်ကိုဟောင်ကောင်ရဲကဖမ်းဆီးလိုက်ပါတယ်။မနက်၈နာရီအထိမြို့ရဲ့ဒီငွေကြေးဈေးကွက်ရှိတဲ့ရပ်ကွက်မှာဒီဆန္ဒပြထိုင်ပြီးတော့ဆန္ဒပြသွားမယ်လို့ဆုံးဖြတ်ထားတဲ့ဆန္ဒပြသူတွေဟာတရားမဝင်စည်းရုံးမှုရဲရဲဝတ်တရားနှောက်ယှက်မှုတွေနဲ့ဆွဲဆိုတာကိုခံနေရတာပါရှင
်။တရင်ချင်းချုပ်ကိုမက်ခင်ဖြူထွေးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမုံဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audius Regis ဖြစ်ပါတယ်ရှင်။ View America အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25 MHz ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။ View ကိုနားဆင်တဲ့အတွက်ထူးပဲကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.